င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးတင်ပြခြင်းတဲ့စာကထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေတော်တော်ဒုက္ခရောက်နေကြပါတယ်ဆိုပြီးတော့အမည်မဖော်လိုသူထိုင်းရောက်အလုသမားတဦးပေးပို့လာတဲ့စာပါထိုင်းမှာကအလုရှားတာကတကြောင်နေထိုင်မှုအထောက်အထားမရှိတာကတကြောင်နဲ့အမျိုးမျိုးဒုက္ခရောက်နေကြပါတယ်တဲ့အလုမရှိလို့အလုရှားရင်ပွဲစားကထိုင်းဘတ်ငွေ2000ကနေတောင်းကနန်းအထိပေးကြရပါတယ်တဲ့အလုရရင်လည်းအထောက်အထားစာရွက်လုပ်ကြရပါတယ်အဲ့ဒီစာရွက်လုပ်ရင်ပွဲစားနဲ့လုပ်ရပြီးတော့ထိုင်းဘတ်ငွေ 9,000 ကနေ 18,000 အထိပေးနေကြရပါတယ်တဲ့အဲ့ဒါကလည်းအခု2လပိုင်း13ရက်နေ့ဆိုရင်တက်တန်းကုန်ပါပြီတဲ့နောက်ဒီ CI စာအုပ်လို့ခေါ်တဲ့ဘသူဘဲဝါဖြစ်ကြောင်းသက်တေကလက်မှတ်လုပ်ရမယ်ဘတ် 6,000 ပေးရပါမယ်တဲ့စာရွက်စာတန်းစလုပ်တာ6လတောင်မပြည့်သေးပဲတခြားလုပ်စရာကုန်ကြစရာတွေနဲ့ပေါင်းရင်စုစုပေါင်းဘတ် 3,000 ကျော်လောက်ကိုကုန်ရပါတော့မယ်မလုပ်လို့လည်းမရပါဘူးတချို့လူတွေဆိုရင်ရွာကအိမ်ခြံတွေကိုရောင်းပြီးတော့ထည့်ပေးကြရပါတယ်အခုကအလုပ်လုပ်ဖို့လာတဲ့သူကမိသားစုကိုမထောက်ပံ့ရပဲမိသားစုကနေတဲ့အိမ်ခြံတွေကိုရောင်းပြီးပြန်ပို့ပေးနေရတယ်လို့ဖြစ်နေပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်လို့တာဝန်ရှိတယ်လို့ယူဆတဲ့မြန်မာနိုင်ငံကဘယ်အစိုးရမဆိုတာဝန်ယူဖြေရှင်းပေးစီကြပါတယ်။ဒုက္ခရောက်နေတဲ့မြန်မာအလုပ်သမားတွေကိုစားမြစ်တာရက်ခံတောင်းဆိုပါတယ်။ကျွန်တော်နာမည်ကိုတော့မဖော်ပြစီကြပါဘူးခင်ဗျာဆိုပြီးတော့ပေးပို့လာတာပါရှင်။အခုတခါမန္တလေးတိုင်းပသိမ်ကြီးမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြကြပါတယ်။RFA ရေမနေနိုင်လွန်းလို့စာရေးလိုက်ရပါတယ်ကျွန်တော်တို့ပသိမ်ကြီးမြို့နယ်ရဲ့ရက်ွက်တချို့မှာမီးမလာတာရက်20လောက်ရှိနေပါပြီမီးမရှိတဲ့ဒုက္ခမျိုးသူတို့တွေဘယ်ခံစားသိရှိနိုင်ပါမလဲဗျာမီးသွေးတစ်အိတ်ကို9000ဖျောင်းနိုင်တစ်ထုပ်ကို1500ဖုန်းအသွင်းရင်900ရေချိုးအဝတ်လျှော်ရင်မြောင်းအထည်သွားရတာပါကျွန်တော်တို့တော့အဲ့ဒီလိုဒုက္ခများစွာနဲ့ရင်ဆိုင်ဖြတ်သန်းနေကြရပါတယ်တကယ်ဆိုရင်သူတို့မီတာလာမဖက်လာမကောက်လို့ဖြစ်ရတဲ့ကိစ္စကိုပြည်သူခမားခံရရှာတာပါဗျာသောဆောင်တော့လဲတန်ကြီးကပါလိုက်ပါသေးတယ်ကျွန်တော်တို့ပြည်သူတွေကိုကူညီပါ RFA ရေကူညီနေရတွေကိုလည်းတွေ့နေရပါတယ်ကဘာကြီးရိုးသားပေးပါလို့ RFA ကနေတဆင့်ထက်ဆင့်တောင်းဆိုပေးပါဆိုပြီးတော့ရင်ဖွင့်လာတာပါပေးပို့တဲ့ဒေသခံရဲ့လုံခြုံရေးအရာနာမည်ကိုချန်လက်ပြီးတင်ပြလိုက်ရပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြေပို့လို့ရပါမယ်ခင်ဗျာ
အခုဆက်ပြီးတော့မကွေးမှာလက်တလောကြုံနေရတာတွေနဲ့ပတ်သက်လို့ပြေပို့ပြောပြလာတဲ့စာကိုတင်ပြပါအောင်မယ်ကျွန်တော်ကတော့မကွေးတိုင်းကပါ RFA မကွေးမှာပညာရေးဌာနအတွက်စောက်လုပ်ရေးတွေမှာသတ်မှတ်စံချိန်စံညွန့်နဲ့မညီပဲလောက်တာတွေရှိနေပါတယ်ဆိုပြီးတော့ပြောပြလာတာပါကျွန်တော်တို့ရက်ရွာကော်မတီတွေကဘာမှပြောခွင့်မရှိပါဘူးအထက်ကအဘကခိုင်းလို့လာလောက်တာဆိုတဲ့စကားတလုံးနဲ့ညင်နေရတာဘယ်အဘကခိုင်းတာမှမသိပဲနိုင်ငံတော်ဘတ်ဂျက်ကုန်တာပဲအဖက်တင်ပါတယ်အရေးအသွေးကဘာမှမကောင်းပါဘူးတဲ့ပြီးတော့အရင်တုန်းကရက်ရွာကော်မတီနဲ့စောက်ရတဲ့လုပ်ငန်းတွေမှာအခုကုမ္ပဏီကလုပ်ကြပါတယ်အဲ့ဒီလုပ်ငန်းတွေအတွက်ဘယ်တင်တာမှမခေါ်ဘဲနဲ့ဝင်ကြီးစီကတိုက်ရိုက်လုပ်ငန်းတောင်းပါတယ်တဲ့အဲ့ဒီလုပ်ငန်းအတွက်နိုင်ငံတော်အခွန်ဆောင်ရလားဆိုတော့အခွန်မဆောင်ရပဲကုမ္ပဏီကဆောင်ရမယ့်အခွန်900ခန့်လုံးကိုအထက်ကအဘကိုပေးရတာပါတဲ့ဒီလိုတွေကြောင့်နိုင်ငံအတွက်နစ်နာတယ်လို့ရက်ရွာအတွက်ပြည်သူတွေအတွက်လည်းနစ်နာပါတယ်ဒီကိစ္စနဲ့ပတ်သက်လို့အများပြည်သူနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သိအောင် RFA ပေးစာပြန်စာကန်တာကနေဖော်ပြပေးစီလိုပါတယ်လုံခြုံရေးအရာနာမည်ကိုတော့မဖော်ပြပေးစီခြင်းပါဘူးခင်ဗျာဆိုပြီးတော့ပြပို့လာတာပါရှင်အခုတခါတင်ပြချင်တာကတော့ရံပြဲဆေးရုံမှာအရေးပေါ်လူနာတွေအချိန်မီဆေးကုသခွင့်မရဘဲဖြစ်နေပါတယ်ဆိုပြီးတော့ဒေသခံတဦးပြပို့လာတဲ့စာပါကျွန်တော်တို့ရခိုင်ပြည်နယ်ရံပြဲမြို့တွေကပြည်သူစေယုံကြီးမှာလူနာတွေအရေးပေါ်အခြေအနေဖြစ်ရင်လဲဆရာဝန်ကြီးတွေကအင်ကားနေပြီးတော့မလာပါဘူးတဲ့အရေးပေါ်လူနာတွေအတွက်အသက်ဆုံးရှုံးနေရတဲ့အခြေအနေတွေဖြစ်နေပါတယ်အရေးပေါ်လူနာတွေကဆရာဝန်ကြီးမလာမချင်းစောင့်နေရပါတယ်တဲ့စေယုံကိုအချိန်မီရောက်ပါရက်နဲ့ဆရာဝန်ကြီးမလာလို့ဆိုပြီးတော့စေကူလို့မရတဲ့အခြေအနေတွေဖြစ်နေပါတယ်တခါကလည်းဒီအသက်73နှစ်အရွယ်ចောင်းသားလေးတယောက်အုံးပင်ပေါ်ကနေပြုတ်ကြတာအရေးပေါ်အခြေအနေနဲ့ပါမနက်9နာရီလောက်ကလေးကနေဆေးရုံကိုရောက်တာညနေ4နာရီထိုးတဲ့အထိဆရာဝန်ကြီးအစည်းအဝေးရှိလို့ဆိုပြီးတော့ရောက်မလာပါဘူးအခုလိုမျိုးသာဆိုရင်လူနာတွေရဲ့အသက်ကတန်ဖိုးမဲ့တဲ့အခြေအနေကိုရောက်နေပါပြီဆရာဝန်ကြီးရောက်မှလူနာဆေးကုသခွင့်ရမယ်ဆိုရင်လူနာတွေအတွက်တကယ်မလွယ်ပါဘူးဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုချန်လက်ပြီးတင်ပြလိုက်ရပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်